ရှမ်းပြည်မြောက်ပိုင်းတိန်းနီမြို့နယ်ပန်းစုံကျေးရွာကဒီရွာလူကြီးနဲ့ရွာသားတွေကိုဒီ SSPP SSA နဲ့ဆက်သွယ်လို့ဆိုပြီးတော့ဖမ်းဆီးသွားတယ်လို့သိရလို့ပါ။ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ဗမာကြားသိရတာရှိပါလားရှင့
်။ကျွန်တော်တို့သိရတဲ့လောက်ကတော့တို့ကဟိုမတရားအတင်းဆက်သွယ်မှုစက်ကွန်တင်းနေပေါ့နော်။အဲအားကတို့ကဒီစစ်တပ်နဲ့မတော်ရဲနဲ့တို့ကိုဖမ်းလွှားတဲ့အကြောင်းပဲသိရပါတယ်ဗျ
။ဟုတ်ကဲ့ဒီရွာသားတွေကိုပုံမှန်စက်ကွန်နဲ့ဖမ်းတယ်ဆိုတာဟိုတို့ကဟိုဘလူတွေကြောင့်ဒီလိုဖန်းခံရတာပါလဲဘလူအခြေအနေတွေကြောင့်ပါလဲရှင
့်အဲ့တော့ကျွန်တော်တရားတလောက်ကတော့တို့ကအစည်းအဝေးလုပ်တဲ့အချိန်ကတော့တို့ကဆာရွက်စတန်းတခုကိုတို့ကဖန်းစီရမိရတယ်လို့ပြောနေတယ်အဲ့ဒီဆာရွက်စတန်းကတော့ဒီ SSPP ရဲ့ဖားဖြစ်တယ်လို့ဆိုပြီးမှအဲ့လိုပဲပြောကြတာလေ
အခုဖမ်းသွားတယ်ဆိုတော့အခုသူတို့တွေအခုနောက်ဆုံးအခြေအနေရောရှင
်ကျွန်တော်တရတလောက်ကတော့ပထမဆုံးကတော့ကျွန်တော်တို့ဒိန်းကြီးရဲ့ဆန်းကိုအရင်ပို့လာတယ်နောက်ကျတော့လုံချိုကြီးရဲ့အခြေအနေရမလို့ကျွန်တော်တို့ဒီဒိန်းကြီးမြို့နယ်မှာရှိတဲ့တပ်မ16မှာအခုသူတို့ကိုခင်းနေထားတယ်လို့ကျွန်တော်ပြောရတယ်
ဆိုတော့အခုဒီဖမ်းဆီးခံရတဲ့လူတွေနဲ့ပတ်သက်ပြီးတော့ဆရာကြီးဘယ်သူတွေကဘာတွေဆောင်ရွက်နေတယ်လို့သိရလဲဆရာ
အဲလက်ရှိတော့ကျွန်တော်တို့ပြရတဲ့လောက်ကတော့ဟိုဒိန်းကြီးကလက်ရှိလွတ်တော်ကုစလိန်ကတော့သူတို့ကတော့သူတို့ရဲ့တက်နိုင်တဲ့သွားအားနဲ့သူတို့ကိုရရွာကြီးပေါ့နော
်ဒ
ီကိုလွတ်ဖို့အတွက်တော့သူတို့ကတော့ဟိုတောင်းဆိုထားတယ်လို့သိရပါတယ်ဗျ
ဟုတ်ကဲ့အခုဖမ်းခံရတာဘယ်နှယောက်လောက်လို့ဆရာတို့သိရလဲရှင်ဟုတ်ကဲ့
ဒီလိုပေါ့ကျွန်တော်တို့တိန်းနီမျိုးရဲ့အခြေအနေရမလို့ဆိုရင်ခမင်းများတွေကဒီလိုပြက်ကွက်ကြီးရာတွေကလူတွေကရွာကြီးတွေကပဲဟိုဒီလူမှုရေးစီးပွားရေးနိုင်ငံရေးကိုသူတို့ကဆောင်ရွက်နေတဲ့အပိုင်းကြီးရှိပါတယ်အဲ့လိုမျိုးလူတွေကတာဝန်ရှိတဲ့လူတွေကသူတို့ကအစည်းအဝေးထိုင်တဲ့အတွက်ကြောင့်ခမင်းများတွေကတော့ရွာလူကြီးဆိုတော့ရွာလူကြီးတွေပေါ့ပဲလို့ကျွန်တော်တို့သိရတာပေါ့နော်
။ဟိုဆရာတို့အနေနဲ့ရောအခုဖမ်းခံတဲ့သူတွေကတကယ်ပဲဒီ SSPP SSA နဲ့ဆက်သွယ်တာတွေရှိတယ်လို့ရောဆရာတို့အနေနဲ့မြင်ရလားရှင
့်။ဟုတ်ဒီလိုပေါ့ကျွန်တော်တို့ဒီငင်းချိုင်းရေးဆောင်ရွက်နေတဲ့ကာလမှာတော့ကျွန်တော်တို့တော့တတိကြီးစွာနဲ့ကိုကျွန်တော်ဆောင်ရွက်နေရတဲ့အပိုင်းလေးရှိပါတယ်ကျွန်တော်တို့လူတော်ကိုယ်စားလှယ်ပြပြငားနေတော့ကလည်းဒီလိုပါပဲဟိုဒီလိုပဲကြုံနေရတဲ့အပိုင်းလေးရှိပါတယ်ဘာလို့ဒီလိုကြုံနေရတဲ့အပိုင်းလေးရှိတယ်လို့ဆိုရင်တော့ဟိုကျွန်တော်တို့ဒီလက်ရှိမြန်မာနိုင်ငံကအခြေအနေကတော့ကျွန်တော်တို့ဒီတောင်ပေါ်ဒီတမာတွင်ကတော့ကျွန်တော်နှစ်ဖက်ကိုကြောက်နေရတဲ့အခြေအနေမှာရှိပါတယ်ဟုတ်ဒီရွာတွေကလည်းပေါ့နော်ဟိုဟိုဖက်လာရင်လည်းကြောက်ရတယ်ဒီဖက်လာတယ်ကြောက်ရတယ်ဆိုတော့တို့ကမဆက်ဆံလို့လည်းမရပါဘူးမတော်မဆက်ဆံရင်ဘူးဆိုရင်လည်းဒီကနီးရတာကိုလည်းကြောက်နေရတဲ့အပိုင်းလေးရှိတဲ့အတွက်ကြောင့်တို့အတွက်ကတော့ကျွန်တော်တို့တော့ရှင်းပြောရင်သိုးရင်ပြီးပါတော့ဒါပေါ့နော
်အခုဒီရှမ်းပြည်နယ်အတွင်းမှာအခုတိုက်ပွဲတွေရဲ့အခြေအနေရောဆရာရှမ်းပြည်နယ်ရဲ့ဒေသအခြေအနေဆိုရင်ရောဘယ်လိုရှိပါလဲဆရာ
အဲလက်ရှိအစိုးရကတော့ဒီငင်းချိုင်းရေးပေါ်ဆောင်မယ်လို့တော့ကျွန်တော်တို့သိရတယ်လေသူတို့ကငင်းချိုင်းရေးပေါ်ဆောင်မယ်ဆိုရင်တော့ဒီကကျွန်တော်သိရတော့ဒီဖက်ကဒီလက်နက်ကိုင်ကိုင်းနာပင်ကတော့ဒီဝန်ဒါဗီမာကျူစုတဲ့အပိုင်းလေးရှိပါတယ်နောက်ကျတော့ပြည်သူလူထုတွေကလည်းဝန်ဒါဗီမာကျူစုတဲ့အပိုင်းလေးရှိပါတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကဒီငင်းချိုင်းမြရတဲ့အတွက်ကြောင့်ခုလိုဖြစ်စဉ်တွေမကြာခဏပေါ်ပေါက်နေတဲ့အတွက်ကြောင့်ဒီနိုင်ငံရေးမတည်ငြိမ်မှုအတွက်ကြောင့်စီးရေးမတည်ငြိမ်မှုအတွက်ကြောင့်လူတွေကစားဖို့နေရေးဒုက္ခတွေမျိုးစုံကြုံတွေ့နေရပြီးမှသူကဒီဒေတာကိုမနေချင်မဲနဲ့တခြားဒေတာနာတခြားဒေတာဖြစ်တဲ့ဒါတိုင်းတို့တရုတ်တို့ကိုဖက်ပြင်းနေရတဲ့အခြေအနေမှာဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်ကတော့ဘလူပဲပဲလူအစိုးရပဲတက်တဲ့ဒီငင်းချမ်းရေးကူတော့ကျွန်တော်တို့ကဟိုအရင်ဆုံးပေါ်ထုတ်ပြီးမှဒါလင်ခုနိုင်ငံရေးစပွဲဝိုင်းနိုင်ငံရေးစကားနိုင်ငံရေးစပွဲဝိုင်းမှာကိုနိုင်ငံရေးစကားတွေကိုကြည်ကြည်လည်လည်ပြီးမှပြောနိုင်မယ်လို့ကျွန်တော်တို့အဲ့လိုပဲတိုက်ပွဲတွေကတော့ရှိပါတယ်လို့တော့မေးစရာမလိုတော့အောင်ကိုကရှိနေတာပဲလေ။ဟိုဖက်ဖြစ်လိုက်ဒီဖက်တိုက်ဆိုတော့ ကျွန်တော်တို့ကတော့ခုနကပြောတလို့ပေါ့ကွာဒီကျွန်တော်တို့ကတောင်ပေါ်တိုင်းတိုင်းတိုင်းလာနေကတော့ဒုက္ခအနေနဲ့ပဲကျွန်တော်လုံပန်းနေရတဲ့အခြေအနေရှိပါတယ်
အခုလိုဖြစ်ကြပြတဲ့ဆရာဦးဆိုင်ဝင်းခိုင်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်